မြန်မာစစ်ကောင်စီရဲ့လေကြောင်းကတိုက်ခိုက်တဲ့အန္တရာယ်တွေကိုဆိုရင်အတွက်ပြီးခဲ့တဲ့နိုဝင်ဘာလကစလို့အင်းနီချင်းအိန္ဒိယနိုင်ငံမဏိပူရာပြည်နယ်အတွင်းကခမ်ဂျန်းခရိုင်ထဲမှာလာရောက်ခိုးလုံနေတဲ့မြန်မာနိုင်ငံသား5,400လောက်ရှိတယ်လို့အာတာနိုင်ဖဲအကြီးအကဲဗိုလ်ချုပ်ကြီးပရာဒစ်ချန္ဒရာနာယကပြောကြားချက်ကိုကိုးကားပြီးအိန္ဒိယအခြေစိုက်ဒါဟိန္ဒူသတင်းမှာဖော်ပြပါတယ်ဒီလူတွေဟာယာယီဒုက္ခသစ္စာနေမှာနေထိုင်နေကြတယ်လို့လည်းဗိုလ်ချုပ်ကြီးနာယကပြောပါတယ်အိန္ဒိယနိုင်ငံနဲ့မဝေးလာတဲ့မြန်မာနိုင်ငံဘက်အချမ်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင် PDF ပူးပေါင်းတပ်တွေအကြားမနစ်ကတိုက်ပွဲတွေပြင်းထန်ခဲ့တာမှာစစ်ကောင်စီဘက်ကတပ်စခန်းအတော်များများလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်အဲ့ဒီဒေသတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာကြောင့်ဒေသခံအတော်များများသေဆုံးခဲ့ရသလိုထောင်ထဲချတဲ့အရသာပြည်သူတွေလည်းအိန္ဒိယချင်းအိန္ဒိယနိုင်ငံမဏိပူရနဲ့မီဇိုရမ်ပြည်နယ်တွေဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်မီဇိုရမ်ပြည်နယ်အစိုးရကမြန်မာနိုင်ငံသားတွေကိုခိုလုံခွင့်ပေးထားပေမဲ့မဏိပူကတော့ဖမ်းဆီးမှုတွေတချို့ရှိခဲ့ပါတယ်ခင်ဗျာ